စာချင်းမိတ်ဆွေများအားလုံးမင်္ဂလာညချမ်းလေးဖြစ်ပါစေရှင်။အရောက်ချင်းစီတိုင်းဘေးကင်းလုံခြုံစွာနဲ့ရှိနေနိုင်ကြဖို့အတွက်ဆုတောင်းပေးလိုက်ပါတယ်။ကျမဝင်းဤပါ။ဒီညလေးမှာတော့ကျမကဆရာတာတူးရဲ့လဲဆိုသည့်ထိုစကားဆိုတဲ့စာစုလေးတစ်ပုဒ်ကိုဖတ်ပြပေးလိုပါတယ်။နားစင်ခံစားပေးကြပါအောင်ရှင်။လေဆိုသည့်ထိုစကားရန်ကုန်ရုပ်ရှင်ကုမ္ပဏီမှတာတူးဤဝိထုတပုတ်ကိုရုပ်ရှင်ရိုက်ပြီးအကျိုးခံစားခွင့်ဘာမှမပေးတော့ကြောင့်တာတူးကတရားစွဲ၏ဤကဏ္ဍတွင်ဖော်ပြခြင်းသည့်လူရင်းအတူချုပ်မှာတာတူးရေးခဲ့သောချစ်ပတိတာဝိထုကိုပြို့ချစ်လင်းဤဖြင့်ဒါရိုက်တာမောင်တင်မြင့်အမြီခံလူရှင်တော်ဖိုးပါလီကဆေးရောင်ဆောင်ရုပ်ရှင်ရရာတွင်ပြီးစီးပါကဇညွန်းအဖြစ်ခွင့်ပြုခငွေ2000ကျပ်တာတူအားပေးရန်သို့တော့ဖိုးပါလီသည်ဇကာပီယုံတင်ပြသနေသည့်တိုင်အောင်ငွေမပေးရုံဝကလူပါအတွေ့မခံမဲမယူတာဖောက်လာသဖြင့်တာတူးကတရားစွဲသောအမှုဖြစ်၏ထိုစဉ်ကရုပ်ရှင်သားများသည်စာရေးဆရာတို့၏ဝတ္ထုကိုဤအမျိုးမျိုးဖြင့်ခိုးချပြီးရုပ်ရှင်ရိုက်ကူးနေကြတော့လေခတ်တာပဲဟုညီယုံမအပတစုံတရာအေးယူခဲ့ခြင်းမရှိသဖြင့်အတင့်ရဲခြင်း၌ရေးနေကြခိုက်ဖြစ်၏ဤလိုအပြုအမူကိုတရားစွဲနိုင်သောဥပဒေသည်ရှေးပဝေတနီအင်္ဂလိပ်လက်ထက်ကလေးကရှိခဲ့သည်ထို့ကြောင့်တာတူကိုအခွင့်ရေးကိုတိုင်သည်ဆိုကြပါစို့ရုံရောက်ကြပြီယခုရေးလိုသောအကြောင်းအရာအစိတ်အပိုင်းဤလိုအပ်ချက်ကိုသာဖော်ပြရသောထိုနည်းကရုံတော်မှတာတူးကိုစစ်သည်ရန်ကုန်ရုပ်ရှင်ဗမာဒေါက်တာဘာမော်ဤအကိုဝစ်လုံတော်ရကြီးဒေါက်တာဘာဟန်ကလိုက်ပြီးတာတူးဗမာဒေါက်တာဦးသိန်းကဆောင်ရွက်သည်ဒေါက်တာဘာဟန်မေအခုအမှုကိုတရားစွဲရမှာကိုတာတူးကကိုသဘောနဲ့ကိုစွဲရလားဒါမှမဟုတ်ဘေးကဘီကတိုက်တွန်းလို့စွဲရလားတာတူးဖြေမတရားလုပ်တာမခံချင်လို့ဆွဲရပါမေခမားကိုစာရေးဆရာအသင်းတို့ဘာလို့ကမြောက်ပေးလို့ဆွဲရဆိုရင်ကိုတာတူးဘာပြောမလဲဖြေကျွန်တော်ဟာသူများမြောက်ပေးမှလုပ်တတ်တဲ့လူစားမဟုတ်ပါဘူးမေခမားကိုစာရေးဆရာအသင်းကငွေစိုက်ထုတ်ပြီးဝိလုံငါပေးရဆိုရင်မှန်သလားမှားသလားဖြေပထမဦးဆုံးကျွန်တော်တရားစွဲဖို့ဆုံးဖြတ်တော့ကျွန်တော်တခင်မိတ်ဆွေဥပအုံနဲ့တိုင်ပင်ပြီးသူ့ကိုရုပ်ရှင်ကြည့်ခိုင်းလိုက်ပါတယ်နောက်ဝိတုစာအုပ်ဖတ်ပြီးခိုးချရအမှန်ပဲတရားစွဲလို့ရတယ်ပြောလို့ကျွန်တော်အစီအစဉ်လုပ်တယ်ဇရေအတွက်ပုံနှိပ်ဆက်အပေါင်ခံမဲ့လူစုံစမ်းနေအဲ့ရတင်းစာရီကတည်သွားလို့တင်းရေးကြရနဲ့စာရေးစရာတင်းကလည်းတည်သွားပြီးကျွန်တော်ကိုခေါ်ဆွေးနွေးပါရဲ့တရားရုံးတခင်ပါဦးနဲ့တိုင်ပင်ပြီးမှဘာကြောင့်ဒေါက်တာဦးသိန်းဖြစ်သွားတာလဲကိုတာရုကဝစ်လုံပြောင်းပြီးငှားရလားဖြေမဟုတ်ပါဘူးစာရေးစရာအတင်းကကူညီရပါပြီးတော့ဒေါက်တာဦးသိန်းဟာလည်းစာရေးစရာအတင်းသားဖြစ်ပါရဲ့ဒေါက်တာဘာဟန်ဒီစာတစောင်းကိုဖြန့်ချိနေပြီးမှဒီမှာကိုတာရုခမားဒါရိုက်တာကိုတင်မြင့်စီကိုစာရေးခမားဝတ္ထုကိုရုပ်ရှင်ရိုက်တဲ့အတွက်ငွေ2000ကျပ်ပေးရမယ်လို့ရည်လိုက်တယ်အဲ့ဒါဟုတ်သလားဖြေဟုတ်ပါရဲ့မေဒါဆိုခမားငွေ2000ကျပ်ရရင်ပြီးပြီပဲရေရိုးတောင်းပါလားဘာဖြစ်လို့တရားစွဲရတာလဲဖြေကျွန်တော်တုံးလေးကစာရေးအကြောင်းမပြန်ဘူးပြီးတော့ကျွန်တော်နဲ့ပြောထားတဲ့ဂတိစကားတွေလည်းပြက်ကွက်တယ် me ဒီမှာရေးထားတယ် with to address ငွေ2000ကျပ်မရသေးပါဒါပဲပါတယ်ခင်ဗျားစာရေးမှာဤတွင်တာတုတွေ့သွားသည်တာတုတောင်းဆိုချက်နှစ်ချက်သူဖတ်ပြသည့်အထဲတွင်မပါတော့ကြောင့်တာတုတရားသူကြီးခမခုနဦးလေးဥပဟံဖတ်ပြရစာကိုကျွန်တော်ဖတ်ချင်ပါတယ်မေခမရေးရစာပဲပြန်ဖတ်စီရလို့သေးလားအမ်းမိမှာပေါ့ဖြီအလုံးမမမိနိုင်ပါဘူးနောက်ပြီးတရားသူကြီးခမကျွန်တော်ရေးရစာဟာ3-4ဆောင်ဖြစ်ပါတယ်ခုတစ်ဆောင်ပဲဖတ်ပြရကျွန်တော်မကျေနပ်ပါဘူးတရားသူကြီးကဲအကျိုးဆောင်ကြီးကပေးဖတ်လိုက်ပါထူစာကိုတာတုဖတ်ခွင့်ရသည် with to address ငွေ2000ကျပ်လဲမရသေးပါဒေါက်တာဥပဟံဖတ်ပြတော်စာပုတ်တွင်စာတလုံးရော့နေသည်ကိုချက်ချင်းသတိထားမိသည်နှင့်သာတုတရားသူကြီးခမခုလိုအကျိုးဆောင်ကြီးဥပဟံဖပြရဲ့အထဲမှာလဲဆိုရာကြံခဲ့ပါရဲ့ယုံခံတစ်ခုလုံးဟာတန်လိုလိုဟင်းတန်လိုလိုညံသွား၏တရားသူကြီးပါရှေ့ငိုက်နားစွန့်လာသည်သာတုအဲ့ဒီလဲဟာအရေးကြီးပါရဲ့ခမညာဤတွင်ရေတန်တက်တက်ထွက်လာသည်တရားသူကြီးကပါရေ၍ကဲစူစမ်းမအောင်ကိုသားတို့လဲကဘလို့အရေးကြီးရလဲဝုန်းကနေရေတန်တခန်းလုံးရှန်သွားချေ၏တာတုကျွန်တော်ဟာစာရေးစီရပါစာစကားတွေကိုရေးသားသုံးလုံးရမှာအတိတ်ပဲမရှုံးအောင်တတိထားရပါတယ်အားလုံးတိတ်ဆိတ်စွာနားစွန့်နေကြသည်တာတုခုကျွန်တော်ရေးလိုက်တဲ့စာမှာငွေ2000ကျပ်လဲမရသေးပါလို့ဆိုထားပါတယ်အဲ့ဒီလဲဟာရေးကြပြန်သည်တာတုစကားအနေနဲ့ပြောရင်လဲဟာလဲဖြစ်သွားပါရဲ့ဥပမာကျွန်တော်အိမ်ကိုမဝယ်လိုက်တာကြီးကိုတွေ့တော့ယော့တာလဲစားလို့ပြောရင်သူ့ညီတွေလည်းကြွေးဆိုတဲ့အထိပဲနောက်ညီလေးတွေလည်းကြွေးလိုက်ဆိုရင်သူလဲစားဆိုတဲ့သဘောကိုသူသိပါရဲ့တရားသူကြီးခေါင်းငိမ့်နေသည်ဥပဟံကပြုံးသည်ဒေါက်တာဦးသိန်းကရွှေအံသွားများပေါ်အောင်ရည်နေသည်တာတုအဲ့ဒီဥပမာအတိုင်းမှာပဲတရားသူကြီးခမငွေ2000ကျပ်လဲမရသေးပါဆိုရမှာ2000ကျပ်အပြင်အခြားအချက်အလက်တွေရှိသေးတဲ့သဘောဖြစ်ပါတယ်တရားသူကြီးတခြားအချက်အလက်ဆိုတာပါလေတာတုပထမစာရီမှာပါပါတယ်ကျွန်တော်ရေးရဲ့တာတုရေးချစ်ပတိတာဝတ္ထုကိုအမိပြောင်းလိုက်တော့ပြို့ချစ်လင်ဆိုတဲ့စာရန်ကိုဖလင်မာရောပိုစတာရီမှာပါဖော်ပြပေးရမယ်ဆိုတဲ့အချက်တွေအပြင်ငွေ2000ကျပ်လဲပေးရမည်လို့ဆိုတရားသူကြီးရောရုံငန်းတစ်ခုလုံးမှာရေးကြပြန်သည်အမှုကိုရက်ချင်းပေးလိုက်သည်ဟုသတည်းဆရာတာတုတာတုလူဝါဝရဲ့ PDF စာမျက်နှာ350မှ356စာရိုက်စလေငနော့မူရင်းရေးသားရဲ့ဆရာကြီးနဲ့တကွာ စာရိုက်ပေးတဲ့အကိုဆလင်ငနော်တို့ကို credit ပေးပါရရှင်။နောက်ဆက် application ရဲ့မိတ်ဆွေများလေးတညတာအလုံးဘခင်လုံးချုံချာနဲ့အပြည့်နိုင်တဲ့အခွင့်ရရှိနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါရယ်။ Good night bye.